မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ဝင်ခွင့်လူမှုရေးဗီဇလျှောက်ထားရမှာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်ခြင်းမရှိပါဘူးလို့ဝန်ခံကတိထိုးရတယ်ဆိုတဲ့အချက်ဟာမမှန်ကန်တဲ့အကြောင်းမြန်မာတန်ယုံကညှင်းဆန်လိုက်ပါတယ်။အရင်အစိုးရလက်ထက်ကလူမှုရေးဗီဇမှာရှိတဲ့ကန့်သတ်ချက်တချို့ကို NLD အစိုးရတက်လာပြီးချိန်ကလေးကပြင်ဆင်ပြောင်းလဲခဲ့ပြီးသားဖြစ်တယ်လို့ VOA ကိုရှင်းပြခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းစုံပြောပြမှာပါရှင်။
ဒီကိစ္စနဲ့ပတ်သက်လို့ Washington DC ကမြန်မာတန်ယုံကောင်စစ်ဆိုင်ရာတာဝန်ခံအရာရှိဥဆွေဆက်က VOA ကိုအခုလိုပြောပါတယ
်။အခုလူတွေပြောနေကြဗီဇာလျှောက်ထားတဲ့နေရာမှာဒီနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ချက်ထိုးခိုင်းနေဆိုပြီးတော့အပြင်မှာသတင်းတွေလည်းတချို့တွေထွက်နေတာပေါ့နော်ကြားသိရပါတယ်။တချို့ကလည်း Internet website မှာဟိုးရင်ပုံစံအဟောင်းတွေကိုကြည့်ပြီးတော့ပြောနေကြတယ်။နောက်တချို့ကလည်းဒီရက်ပိုင်းမှာပုံစံပြောင်းသွားတယ်လို့ပြောနေကြတာလည်းအများမျိုးရှိပါတယ်။အဲ့တော့အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းပြချင်ပါတယ်။တော်ဒီမြန်မာနိုင်ငံသားဟောင်းမီတွေပေါ့အဲမြန်မာနိုင်ငံပြည်ဝင်ဒီလူမှုရေးဗီဇာလျှောက်ထားတဲ့ခါမှာနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ချက်တောင်းတယ်ဆိုတာလုံးဝမဟုတ်ပါဘူးဟိုးအရင်ပုံစံအဟောင်းတွေတုန်းကတော့အဲ့လိုစာပွဲမျိုးတွေပါဝင်ပေမဲ့ကျွန်တော်လက်ရှိအခုဆိုရစတင်တာဝန်ယူတဲ့အချိန်အစပြီးတော့ပုံစံတွေကကျွန်တော်တို့ပြောင်းထားခဲ့ပြီဖြစ်ပါတယ်အခုမှပြောင်းတာမဟုတ်ပါဘူးခင်ဗျပြီးတော့လက်ရှိပုံစံတွေကအခုကျွန်တော်မြန်မာတန်ယုံရဲ့ website စာမျက်နှာဖြစ်တဲ့ဒီ www.mewashingtondc.com/visa_en.php မှာကြည့်လို့ရပါတယ်အမှဆိုရင်ကျွန်တော်တို့ visa 12မျိုးကျွန်တော်တို့ဖော်ပြထားပါတယ်အဲ့ထက်ကနေမှ social visa ကိုသွားရပါမှာဟိုအရင်တချို့ search engine တွေမှာတော့အရင်ပုံစံအဟောင်းကို link ဖြစ်နေတာတွေကျွန်တော်လည်းတွေ့ပါတယ်အဲ့ဒါကြောင့်လည်းတချို့တွေလှမ်းပြီးတော့ဘယ်ဟာလဲဆိုတာကိုမေးတဲ့ဟာမျိုးတွေလည်းကျွန်တော်တို့ကြုံရပါတယ်ကျွန်တော်လည်းအဲ့သက်ဆိုင်ရာ web master တွေလည်းကျွန်တော်တို့ပြောထားပါတယ်အရင်ဟောင်းတွေကိုပြန်ပြီးတော့ဖြုတ်ပေးဖို့နဲ့အခုတချို့ဟာတွေလည်းကျွန်တော်တို့ပြန်ဟိုလက်လန်းမီတလောက်အကုန်လုံးပြန်ဖြုတ်ထားပြီးပါပြီကျွန်တော်တို့ရဲ့ official site မှာတော့ဒီနိုင်ငံရေးမလုပ်ပါဘူးဆိုတော့တောင်းထားတဲ့ဟာမရှိပါဘူး။အဲတခုရှိရအရင်ဟိုဗီဇာပုံစံအင်္ဂလိပ်ဗီဇာပုံစံမှာတော့ကျွန်တော်ဒီမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေတွေကိုလိုက်နာရမယ်။ဒီဇယ်ဥပဒေတွေကိုစီမံစည်းကမ်းတွေကိုဖောက်ဖျက်ခဲ့ရင်တော့ဥပဒေရရေးကျခြင်းခံရမယ်လို့ပြီးတော့မြန်မာနိုင်ငံကိုဆန့်ကျင်တဲ့မိသားကိစ္စများမလုပ်ပါဘူးလို့အဲ့ဒါဒီအခြေခံစီမံစည်းကမ်းချက်များကတော့အဲ့ဒါကတော့တသက်ဗီဇာမှာပါပါတယ်ခင်ဗျ။ဒါဗီဇာဟိုအင်္ဂလိပ်လိုရေးတဲ့ form မှာပါအပြင်မှာပြောနေကြသလိုနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ထိုးရမယ်ဆိုတာရောလုံးဝမဟုတ်ပါဘူးကျွန်တော်လုံးဝတောင်းခံခြင်းမရှိပါဘူ
းဒါအပြင်ဒီပြောင်းလဲပြင်ဆင်ချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်မတိုင်ခင်လွန်ခဲ့တဲ့လတွေကလေးကဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းဥဆွေဆက်ကပြောပါတယ
်အဲဒီရင်ကာလတွေကဗီဇာလျှောက်ထားကြပူသွားတာအများကြီးပါပဲခင်ဗျာကျွန်တော်တို့ထုတ်ပေးခဲ့တာလေကာယကံရှင်တွေဆိုရင်လည်းသိကြပါတယ်ဒီမှာပါတဲ့ဟာမှာအဲဒီနိုင်ငံရေးမလုပ်ရပါဘူးဆိုတော့ခံဝင်ကျွန်တော်တို့လုံးဝဒီဆူအတက်ခရေကမရှိတော့ပါဘူ
းအမေရိကန်အနောက်ချမ်း Los Angeles မြို့မှာပြီးခဲ့တဲ့နှစ်မေလကစတင်ဖွင့်လှစ်ခဲ့တဲ့မြန်မာကောင်စစ်ဝင်ရုံမှာတော့ဒီလိုခံဝင်ချက်မျိုးအရင်ကတည်းကထည့်သွင်းမထားခဲ့ဘူးလို့တန်ယုံအရာရှိတဦးက VOE ကိုပြောပါတယ
်အဲကျွန်တော်ရှိတာတော့စကြတဲ့ဒီမှာမနစ်ကအကျုံးဖွင့်ခဲ့တဲ့ကတော့ကျွန်တော်တို့အဲ form ကတော့ application form ကတော့အတူတူပဲတိတ်မကွာဘူးအချက်လက်တွေရတာပေါ့နော်ယုံဒီဝါရှင်တန်ယုံနဲ့ကျွန်တော်တို့အလီယုံနဲ့အဓိကပေါ့နော်ကဲအဲ့ဂရိခံဝင်ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဟိုစာကျွန်တော်တို့ website မှာရှိပါတယ်ကျွန်တော် website ဒီဆရာတက်လက်ထက်မှာကျွန်တော်အခု website မှာတော့ကျွန်တော်ဒီတိုင်းတော့အခုတင်ထားတဲ့ form အတိုင်းပဲကျွန်တော်တင်ထားပါတယ်ခင်ဗျာ
Los Angeles အခြေဆိုင်မန္တလေးဂဇက်သတင်းစာကမနီလာစင်ကလည်းမြန်မာပြည်ကိုပြန်တဲ့အချိန်လူမှုရေးဗီဇာလျှောက်တဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။ဟာခဝင်ချက်ကကျမတို့အရင်ကတည်းကလည်းတခါမှမထိုးခဲ့ရဘူးရှင်။တော်စုတက်လာပြီးတဲ့နောက်ပိုင်းလည်းမထိုးခဲ့ရပါဘူး။ Social Visa နဲ့ကမြန်မာပြည်ကို28ရက်ပဲနေထိုင်ခွင့်ရှိတယ်။အဲ့တော့မမိုင်းမှာထပ်ပြီးတော့တက်တန်းပြန်တိုးရတယ်။တက်တန်းပြန်တိုးတဲ့အချိန်မှာတကယ်တမ်းပြောရရင်အင်မတန်မှခက်ခဲတယ်ရှင်။အဲ့တော့
အရင်တမရဦးသိန်းစိန်အစိုးရလက်ထက်အမေရိကန်နိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာလူမျိုးတွေလူမှုရေးအလဲအပတ်ဗီဇာလျှောက်တဲ့အခါမှာနိုင်ငံရေးစီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုမရှိပါဘူးဆိုတော့တက်ဆိုင်ရာမြန်မာတန်ယုံတွေကတန်အမတ်ကြီးတွေစီလိမ့်မှုပြီးခံဝင်ချက်လက်မှတ်ရေးထိုးရတဲ့လျှောက်လွှာရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြင်းထန်တဲ့ဝေဖန်ချက်အမျိုးမျိုးထွက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မကြသေးခင်ကအမေရိကန်ပြည်ထောင်စုခီးစဉ်မှာလည်းဒီလိုခံဝင်ချက်မျိုးမရှိတဲ့တော့ကြောင့်မြန်မာမိသားစုတွေနဲ့နယူးယောက်ကမြန်မာကောင်စစ်ဝင်ရုံးမှာကျင်းပတဲ့တွေ့ဆုံပွဲမှာပြောသွားပါရစေ။